မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနည်းနည်းနီးပါးကြာလာပေမဲ့စကိုင်းတိုင်းအပါအဝင်တချို့နေရာတွေမှာစစ်ကောင်စီကိုလက်မခံဆန္ဒပြမှုတွေရှိနေတော့မှဆန္ဒပြမှုတွေကိုအကြမ်းဖက်နေနေမှုတွေရှိနေတာကြောင့်မြို့ပြတွေမှာစစ်ကောင်စီကိုလက်မခံဘူးဆိုတဲ့ဆန္ဒပြမှုတွေကိုလျော့လျော့ဝဲဝဲလုတ်ကင်နေကြပေမဲ့ဒေသခံကာကွယ်ရေးတပ်တွေကြီးစိုးတဲ့နေရာတွေမှာတော့ဆန္ဒပြမှုတွေကြဲကြဲပြန့်ပြန့်ရှိနေစေဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကစုံစမ်းမေးမြန်းထားတာကိုတော့အလေးမာကပြောပြပေးပါပါခင်ဗျာ
စစ်အာဏာသိမ်းဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတာကြောင့်ရန်ကုန်အပါအဝင်မြို့ပြတွေမှာတော့ signature campaign လို့ခေါ်တဲ့စစ်ကောင်စီကိုလက်မခံမှုဆိုတဲ့တင်ကြေတာသဘောဆန္ဒပြမှုတွေပဲလုပ်နိုင်ပါတယ်။မကြခင်ကလည်းရန်ကုန်မြို့ပြကလူစီကားတဲ့နေရာတချို့မှာတက်ကြွလှုပ်ရှားသူတချို့ကက်ခွာစာတွေကပ်ပြီးစစ်တပ်ကိုစန့်ကျင်မှုပြကြပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေတွေမှာတော့စစ်တပ်ကအာဏာသိမ်းလို့နှစ်နှစ်နီးပါးကြာပေမဲ့ဒေသခံတွေဟာအလင်းသင့်တယ်လို့စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြမှုတွေလုပ်နေကြတော့မှမြို့ပြနဲ့အလံဝေးပေမဲ့ဒီဆန္ဒပြမှုတွေဟာလူလူကစစ်ကောင်စီကိုလက်မခံမှုဆိုတဲ့သဘောထင်ရှားစေတယ်လို့စစ်လင်းကြီးမြို့နယ်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲဦးဆောင်သူတဦးဖြစ်တဲ့ကိုလွှမ်းသူကအခုလိုပြောပါတယ်
ရှိမှာဥကြမိုးထွန်းကကျွန်တော်တန်မှတ်ကြီးဖြစ်တယ်ဆိုရဲဒီအဲ့ဒီ issue နဲ့ပေါ့နော်ကျွန်တော်တို့ဒီလှုပ်ရှားခဲ့တယ်ပေါ့နော်ပြည်တွင်းရေးဆိုပေမဲ့ဒါဟာကျွန်တော်တို့နိုင်ငံတကာကလည်းကျွန်တော်တို့ဒီအရာကိုကျွန်တော်တို့စောင့်ကြည့်ပြီးတော့မှဒီကွန်ဂျီဆောင်ရပေးမှုဆိုရဲအခင်းကျင်းတွေကိုလည်းကျွန်တော်တို့ကဒီလှုပ်ရှားမှုတွေကိုကျွန်တော်တို့ဒီဘန်နာမျိုးစုံနဲ့ဒီဒုတိယလှုပ်ရှားမှုဆောင်ရွက်ခဲ့တဲ့အခါမှာအဲ့ဒီရဲ့အကျိုးရလဒီရတယ်ကိုကျွန်တော်တို့ကမြင်နေပေါ့ဗျာဒါတစ်ပိုင်းခုခဏပြောတဲ့ဒီကျွန်တော်တို့ဒီကုလလုံရွေးကောင်စီရဲ့နေပြီးဒီ resolution ချနိုင်တဲ့အလဲကျွန်တော်တို့ဒီဒုတိယလှုပ်ရှားမှုတွေကနေဒီအာနာရှင်ကိုလက်မခံဘူးစန့်ကျင်တော်လန်နဲ့ဆိုရဒီအချိန်ထိနှစ်နှစ်ပြည့်ကံဒီကာလဒီလှုပ်ရှားမှုတွေအာစန့်ကျင်တည်းရဲ့ဆိုအရာတွေကလည်းကျွန်တော်တို့ဒီရရှိလာတော့ဗောနော်ဒီအဲ့ရအချိုးကပါလေလို့ကျွန်တော်တော့ညင်နေဗောလေ
ဆရာနာရှင်ကိုစန့်ကျင်ကြောင်းမပြနိုင်သူတွေအတွက်နဲ့ဆရာနာရှင်လက်အောက်မှာပုံမှန်သွာလာလှုပ်ရှားနေကြသူတွေအတွက်ဒီဆန္ဒပြမှုတွေဟာမြန်မာနိုင်ငံဟာဆရာနာရှင်လက်အောက်ကမလွတ်မြောက်သေးကြောင်းသတိပေးမှုဖြစ်စေတယ်လို့လည်းကိုလွန်းသူကပြောပါတယ်
လုံချောင်းမှုတွေကနေပြီးတော့သက်ဆိုင်ရာဒီနိုင်ငံတကာမီဒီယာတွေရောပြီးရင်ဒီပြည်တော်မီဒီယာတွေရောကျွန်တော်တို့ကတော့တကယ်ချပြနိုင်ကြအဖြစ်အကြောင်းကြောင်းကြောင့်ဟိုဒီဟိုပေါ့ဒီလုံချောင်းလို့လုံချောင်းကိုခက်ခဲတဲ့ဒီဒေတာကဒီလိုခုနကမှပြောလို့ချုပ်ဒီပုံမှန်ဖြစ်နေတဲ့လူတွေကောင်မှဟိုဒါကိုမြင်လိုက်ချက်အဖြစ်တစုံတရာပေါ့နော်သူတို့ပုံမှန်ဖြစ်နေတဲ့ဆိုတာကိုငါတို့တိုင်းပြည်ဟာပုံမှန်ဖြစ်နေလိမ့်ဘူးပေါ့နော်ဒါဟာအာဏာရှင်အောက်မှာရောက်နေတယ်ဆိုတော့ဒါကငါတို့ပြန်ပြီးတော့ဟိုကြောက်ရည်တွေးအေးပြီးတော့အဲ့ဒီကြောင့်မဖြစ်ချေဘူးလို့ကျွန်တော်တော့ပြောချင်တယ်ဗျ။အဲ့လိုမျိုးဆိုတော့ကျွန်တော်အကျိုးတရားမှုရမယ်လို့ကျွန်တော်တော့ရှိနေတယ်ဗောလေနော်
။စကိုင်းတိုင်းကလေးမျိုးကဆရာနာရှင်စံကျင်ရေးဆန္ဒပြစစ်ကြောင်းဟာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့နှစ်နှစ်ပြည့်ကနေဒီကနေ့အထိတရက်မပြတ်ဆရာနာသိမ်းမှုကိုစံကျင်ဆန္ဒပြနေကြတာပါ။ကလေးမျိုးမှာစစ်ကောင်စီကမြို့နယ်အနီးတစ်ဝိုက်ကျေးရွာတွေကိုနယ်မြေရှင်းလင်းရေးထိုးစစ်တွေလှုပ်လေရှိပေမဲ့ဒေသခံတွေကတော့နေစင်မပြတ်အခက်ခဲတွေကြားကဆန္ဒပြနေကြသေးပါကလေးမျိုးအမျိုးသမီးတပိတ်ဦးဆောင်သူကတော့ဒီနှစ်နှစ်အတွင်းမှာတော်လှန်ရေးဟာမပြီးသေးပေမဲ့တိုးတက်မှုတွေရှိလာနေတယ်လို့ပြောပါဗျာတ
ော့ချင်းခုနောက်ပိုင်းကျွန်တော်တို့မြို့ပေါ်လေးတနေရာပဲဟိုစစ်ကောင်စီပိုင်တာပေါ့နော်ကျန်တဲ့နေရာအကုန်လုံးကတော့ကျမတို့ဒီ PDF ကပေါ့နော်ဒီလက်နက်ကိုင်းတွေကအကုန်လုံးတင်းထားနိုင်တဲ့အခြေအနေပေါ့နော်ဒီမျိုးတော့တနည်းအားလေးပဲကွက်တယ်ကျမတို့တွားလို့မရတာပေါ့ကျန်နေအကုန်လုံးကျမတို့ဟိုလှုပ်ရှားလို့ရတယ်ဗျာဟုတ်အခုနှစ်နှစ်ကျော်လာတာနဲ့တော်လိုင်းရေးကြားတယ်မပြီးသေးဘူးပေါ့ဗျာတော်လိုင်းရေးမပြီးသေးဘူးဆိုရင်မှဟိုထင်နေတဲ့လူတွေတော်လိုင်းရေးတကယ်လုံးလုံးမပြီးတာတော့ဟုတ်တယ်ဒါပေမဲ့ကျမတို့နှစ်နှစ်ဆိုတဲ့အလျောက်မှာအရင်တော့ဆိုကျမတို့ဒီတွားကျင်တဲ့ဟိုဒီတွားကျင်တဲ့နေရာရွာရောတွားလို့မရတဲ့နေရာမှာအခုဆိုကိုဖန်တကူလွတ်လွတ်လပ်လပ်ရတယ်ရွာပိုင်းနေဆိုလို့ရှိရင်လေနေတွားနေနိုင်ဘူးအဲ့ဒီတရေအစားနည်းနည်းကျမတို့တော်လိုင်းရင်းမှာအောင်နေပြီလို့ပြောလို့ရမှာပေါ့နော်ကျမတို့မျိုးပေါ်လေးတနေရာမှာပဲတွားလို့မရတဲ့အနေထားလေ
ဆရာနာတိမ့်မှုကြာလာတာနဲ့အမျှသခိုင်းတိုင်းကပြည်သူတွေဟာစစ်တံကိုခံကြရပေမဲ့အာနာတိမ့်မှုစန့်ကျင်ရေးတွေမှာအရင်ကထက်ပိုပြီးတက်တက်ကြွကြွပါဝင်လာနေကြတယ်လို့ပြောပါတယ်
အာနာဒိန်းတော့အထက်ဆိုင်ကိုစိုးတယ်ဗျာဘာလို့ကိုကကိုနိုင်တရားလို့ခံထားရတဲ့လူတွေဆိုတော့သူတို့တွေကအရင်ကဒီတော်လန်ရေးနဲ့ဒီအာနာဒိန်းတော့လုံးဝအာတိခါတာစိတ်မဝင်စားခဲ့တဲ့လူတွေတောင်မှအခုဆိုရင်ကိုကိုနိုင်ခံရတာတွေမတရားတာတွေသူတို့မြင်လက်တွေ့မြင်နေရတာတည်တဲ့အတွက်အရင်တော့အထက်ပိုပြစ်ကြွတယ်ဗျာကျမတို့ဘာဖြစ်လို့ဆိုတော့ကျမတို့ကဒီလူလူနဲ့အတူတူအများကြီးအတူတူတွားလာနေကြထုတ်ရှားလက်ပွန်းတတိနေနေကြဆိုတော့သူတို့စိတ်တွေကိုကျမတို့အကုန်မြင်နေရတယ်ဗျာတော်တော်ကိုကျမတို့ထစ်တော်မှာတို့ရလေဒါအရန်တက်ကြွနေပါလေဗျာစစ်ကောင်စီကထိုးနှစ်တဲ့ဟို ဟိုမီးရှို့တဲ့ရွာတွေပေါ့နော်မီးရှို့တဲ့ရွာမှာတရားနေလူစိတ်ခံရတဲ့ရွာတွေဆိုပို့ခဲ့စစ်ကြွတယ်ဗျာဟုတ်
စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်ကတစ်နေ့ထက်တစ်နေ့ပိုပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေတာကျေးရွာတွေကိုအခြေဆိုင်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲပါတယ် KIA နဲ့ PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လဲမြန်မာစစ်ကောင်စီကတံပြန်ဆွဆွဲပါတယ်ဒါပေမဲ့လေဒေတာခံတွေကတော့ဒေတာရင်းကျေးရွာတွေကိုမီးရှို့ဖျက်ဆီးသူတွေဟာစစ်ကောင်စီတပ်တွေဖြစ်တယ်လို့အခိုင်အမာပြောဆိုကြပါတယ်ရှင်